ဦးတည်ခွန်မြတ်ကို NLD ပါတီကပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ခြင်းဟာဦးတည်ခွန်မြတ်ဟာကချင်အမျိုးသားတဦးဖြစ်တယ်လို့ပြည်ခိုင်ပြိုးပါတီကခေါင်းဆောင်တူဖြစ်နေတယ်ဆိုတဲ့အချက်ကဒေါ်ဆန်းစုကြည်ပြောထားတဲ့အမျိုးသားယဉ်ကြားစီရေးကိုဦးတည်ဆောင်ရွက်ချက်ဖြစ်တယ်လို့အကောင်းမြင်ဝေဖန်သူတွေရှိပါတယ်။ဒါပေမဲ့ဦးတည်ခွန်မြတ်နဲ့ပတ်သက်ပြီးလညိုးထိုးစရာတွေအများအပြားရှိနေတယ်လို့လည်းပြောကြပါတယ်။ပထမအချက်ကတော့ဦးတည်ခွန်မြတ်ဟာကုတ်ခိုင်မြို့နယ်ကပြည်သူ့စစ်ခေါင်းဆောင်တူဖြစ်နေပြီးမူရည်ရာဇာတူဖြစ်တယ်ဆိုတဲ့စွပ်စွဲချက်ပါ။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးရှမ်းတန်တော်စင်သတင်းစင်မှာအကျယ်တဝင့်ရေးသားဖော်ပြခဲ့မှုပါတယ်။ရှမ်းတန်တော်စင်သတင်းစာအက်ဒီတာချုပ်ဟောင်းဥခွန်ဆိုင်ကခုလိုပြောပါတယ်
။သူတို့နေတဲ့နေရာကတိမ့်ကြီးတော်ပွားရဲ့နေထဲမှာနေတာ哦။သူတို့ကသူကောင်းအပြုခံရတယ်နော်သူကောင်းအပြုခံလို့သူတို့ခွန်ဆိုတဲ့နာမည်ရှိတာခွန်မြတ်ဆိုတာနော်သူကတော့ဒီတောင်းပြီးတဲ့နောက်ပိုင်းမှာလဲသူကဒီဒီသူစစ်တပ်မှာသူကလာလုခဲ့တာပဲကျွန်တော်တို့သိတဲ့လောက်ဆိုရင်တော့ဒီသူစစ်လုတယ်သူကဒီဖော်ယူတယ်မုံကြီးတယ်ဒီလူဟာအဲကျွန်တော်စီတောင်းမှဒီအီးမေးလ်နဲ့ဆက်လာတဲ့လူတွေကတော့ကျွန်တော်ပြောသေးတယ်ဟာဒီလူကမွေးရေးဆေးဝါးနဲ့ပတ်သက်တယ်ဆိုတာတော့ကျွန်တော်တို့မယုံနိုင်တလို့ပဲ။ဟာခမင်းအချက်လက်ကိုပြန်မလို့မှသိသိပါလို့ပြောတာလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းပြောတာပါလေ။သူကတော့တိုက်ရိုက်ပတ်သက်တယ်ဆိုတာတော့ကျွန်တော်တို့အချက်လက်မရှိဘူးကွာ။သူ့အဖွဲ့ဝင်တွေကပတ်သက်တယ်ဆိုရင်တရင်အချက်လက်တွေကတော့အမြဲတမ်းရှိနေတယ်လို့အဲ့ဒီလိုကကျွန်တော်ပြောပြပါပါ။အဲ့တော့ဒီသူ့လူတွေနဲ့ပတ်သက်တယ်ဆိုတော့သူကငါနဲ့ဘာမှမဆိုင်ဘူးလို့ပြောရမှာတော့ခက်မှာပေါ့
။ဥက္ကွန်ဆိုင်ပြောပြသွားတာပါ။တဆက်တည်းပဲတအန်းပလောင်လွတ်မြောက်ရေးအဖွဲ့ကတော့ဥတီခွန်မြတ်ရဲ့အဖွဲ့ကမူရစ်စေဝါလုံနေတာအထင်ရှားဖြစ်တယ်လို့ပြောပါတယ် TNL တအန်းအဖွဲ့ရဲ့အတွင်မူဘုံမူကြီးတာဖုံးကျော်ပြောပြတာက
တူပြည်သူစစ်ကတော့ဆယ်စုနှစ်လောက်အထိကိုအာမူရစ်စေဝါထုတ်လို့တဲ့မှာအကြီးကျယ်ထုတ်လို့လေကျွန်တော်တို့ဒေတာထဲမှာရောင်းဝယ်ဖြန့်ချီတယ်အဲဒီမှာရှိတဲ့ပြည်သူစစ်တချို့တွေနဲ့သူတို့ပေါင်းတယ်တချို့ဟာတွေသူတို့ကိုယ်နဲ့လုပ်တယ်သူအောက်ထက်မှာပြည်သူစစ်ပမာဏတော်တော်များပါတယ်ကျွန်တော်တို့တအားပေါင်းလို့ရတယ်မှာလဲဒီလိုပဲလူထုတွေကိုဥမာလက်ခပုံစံလိုတလားကိုဟိုလက်ခပုံစံလိုပေးပြီးတော့မှပြည်သူစစ်ထဲမှာအသိဝင်ခိုင်းတယ်ဘိန်းတွေချက်ခိုင်းတယ်ဘိန်းတွေဖြန့်ခိုင်းတယ်အဲမွေးစီဝါတော်တော်နဲ့တော်တော်လေးကိုအကျိုးစီးပွားဖြစ်တဲ့အရောက်လို့ကျွန်တော်တို့ပြောလို့ရပါတယ်ကိုခိုင်နေပါမူညေကြပြီးတော့ကိုခိုင်ဒီအနောက်ကနောက်ခိုင်ချောင်းကြားထဲမှာသူတို့ပြည်သူစစ်စခန်းနေရှိပါတယ်။အဲတချို့ပြည်သူစစ်စခန်းတော့ကျွန်တော်ဝင်သိမ်းလိုက်တယ်သူတို့လက်နက်တွေကျွန်တော်ရတဲ့ဟာတွေရှိပါတယ်။အဲဒီမှာလက်နက်ရောမူရစီဝါတွေကကျွန်တော်တို့ရပါတယ
်။ကိုခိုင်ဌာနေပြည်သူစစ်ဟာအင်အား200ခန့်ရှိပြီးအရင်ကဘိန်းကင်းတွေပါစိုက်ပျိုးခဲ့တယ်လို့ဆိုပါတယ်။နောက်ပိုင်းမှာဘိန်းကင်းတွေကို TNLA ကဖျက်ဆီးပစ်ခဲ့တယ်လို့ပြောပါတယ်။အခုလိုစွပ်စွဲချက်တွေရှိနေပေမဲ့ NLD ပါတီကဘာကြောင့်ဥတီခွန်မြတ်ကိုရွေးချယ်ခဲ့တယ်လဲဆိုတာမေးစရာမေးခွန်းရှိနေပါတယ်။ဥခွန်ဆိုင်ရဲ့အမြင်ကတော့
တခုကသူကပညာတတ်ဖြစ်တယ်နော်။အရင်ချင်းရှိတယ်။ဒါသူအရင်ချင်းရှိတယ်မရှိဘူးဆိုတာဒီဟိုဥရှင်မှကျွန်တော်ထောင်တက်ထောင်ပို့သိနိုင်တယ်။သူကဒီလူဥပဒေကြောင့်ကော်မတီမှာသူကလုပ်ခဲ့တာ哦။အဲအဲ့ဒီတော့သူကအရင်ချင်းတကယ်ရှိပါတယ်။သူတခုနောက်တစ်ခုကပါလဲဆိုတော့သူကအဖက်ဖက်နဲ့သူကဆက်ဆံနိုင်တယ်နော်။ဆက်ဆံရင်းကောင်းတယ်နောက်တစ်ခုဖြစ်မှာတော့ဗာလဲဆိုတော့သူက USDP ကပါတီဝင်ကဆိုတော့အမျိုးသားစိတ်မြတ်ကြီးအစိုးရကိုထောင်ဖို့လုပ်နေတဲ့ဒေါ်သာစုကြည်အတွက် NLD အတွက်ဆိုရင်လည်းသူအသင်ပြည်နေလို့သူတယောက်ဖြစ်နေတာပေါ့ဗျာ
ဥခွန်ဆိုင်ပြောပြသွားတာပါဒါပေမဲ့ TNL အဖွဲ့ရဲ့အတွင်မူဘုံမူကြီးတာဖုံးကျော်ပြောတာကတော့
ဒီမှာစစ်တပ်နဲ့အပေးယူလောက်ရမယ့်ကိစ္စတချို့တွေရှိပါတယ်အဲ့ဒီချိန်မှာဒီလိုပြဿနာတွေဖြစ်အောင်လို့ဒီမြန်မာစစ်တပ်ဒါတက်တက်ချီထိုးတဲ့လောက်ရမျိုးလို့တော်တော်ကို risk တော်တော်ကိုစွန့်စားရတဲ့စွန့်စားမှုကိုဟို NLD ကဖန်ရတဲ့ကိစ္စဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ဒီလိုသုံးသပ်မိပါတယ်ဒါလည်းဘာဖြစ်လဲဆိုတော့ဦးတည်ခွန်မြတ်ကမူရည်ရာဇာဆိုတာဒေါ်အောင်ဆန်းစုကြည်တို့ NLD ဘက်ကမသိရအကြောင်းမရှိပါဘူ
းဘုံမူကြီးတာဖုံးကျော်ပြောပြသွားတာပါအလားတူဦးတည်ခွန်မြတ်ကိုဝေဖန်တဲ့အစင်ကန်စာတွေအများအပြားထွက်ပေါ်ခဲ့ပါတယ်။ပလောင်အမျိုးသမီးအစည်းအုံးကထုတ်ပြန်ခဲ့တဲ့အစင်ကန်စာတွေရှိသလိုပလောင်လူငယ်များအဖွဲ့ကလည်းအစင်ကန်စာတစ်စောင်ထုတ်ပြန်ထားတာရှိပါတယ်။အခုလိုဝေဖန်ချက်တွေနဲ့ပတ်သက်ပြီးဥတီခွန်မြတ်ကိုဓာတ်ရိုက်ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရခဲ့ပါဘူးခင်ဗျာ။